မြန်မာနိုင်ငံကတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ Limited Mytel ကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဇန်နဝါရီလ6ရက်မှာစတင်အသက်ဝင်တဲ့ဒီစီမင်းသတ်မှတ်ချက်ထဲမှာတော့မြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုအပါအဝင်လုပ်ငန်းပေါင်း73ခုကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းပြီးကုန်ထုတ်လုပ်ရင်းနဲ့လုံခြုံရေးဆိုင်ရာ Bureau BSI ကပို့ကုန်စီမင်းသတ်မှတ်ချက်တွေကိုပြင်ဆင်လိုက်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကချီးမှုပေးနိုင်ငံသားရေးကာကွယ်ရေးစွန့်အင်တဲ့ဗန်ထာရေးဝန်ကြီးဌာနတို့ကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ ERC သုံးဆွဲသူရေးရာသုံးသပ်ရေးကော်မတီက Mytel ကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းဖို့ဆုံးဖြတ်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒတွေနဲ့ကွဲလွဲဆန့်ကျင်တဲ့လှုပ်ဆောင်ချက်တွေအပေါ်မှာအခြေခံပြီးအခုလိုသတ်မှတ်တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။